မြမတယံဇာတဝင်ငွေကပြည်သူနဲ့အစိုးရလက်ထက်မရောက်ဘဲတက်မတော်တိုင်းရင်းသားလက်နက်ကိုင်တွေပြည်သူစစ်တွေနောက်လူတစုအတွက်သာဖြစ်နေတယ်လို့ကုလသမဂ္ဂရဲ့မြမနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ကသူ့ရဲ့အစီရင်ခံစာမှာအလေးထားဖော်ပြထားပါတယ်။မြမတယံဇာတဝင်ငွေကိုအစိုးရရဲ့စီမံခန့်ခွဲမှုအောက်ရောက်လာရင်ပြည်သူတွေအတွက်ပိုပြီးအကျိုးရှိလာစေမှာဖြစ်တယ်လို့လည်းမျှော်လင့်နေကြပါတယ်။တယံဇာတဝင်ငွေကိုဘယ်လိုစီမံခန့်ခွဲသင့်ပါသလဲဆိုတာကိုအမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးကန်ထွန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်သင်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
သမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာစီရင်ခံစာတင်းမှာတရားစတာဒုဖော်မှုကရတဲ့အကျိုးမြတ်တွေကမြန်မာပြည်သူတွေနဲ့အစိုးရစီကိုရောက်တာတိတ်မရှိလာဘူးလို့ပြောဆိုထားပါတယ်။ရေရှည်ဖွံ့ဖြိုးရေးနဲ့စီးပွားရေးလူမှုအခွင့်အရေးတိုးတက်ရေးတို့မှာသုံးရမယ့်အစားသဘာဝတရားစတာကရတဲ့အကျိုးမြတ်အများစုကစစ်တပ်တရင်သားလက်နက်ကိုင်အဖွဲ့တွေပြည်သူစစ်တွေဩဇာရှိသူတွေပြည်ရင်းပြည်ပါပုဂ္ဂလိကအကျိုးအမြတ်တွေဖြစ်သွားစေတယ်။ဒါတွေကိုလက်တွေ့ပြုပြင်ပြောင်းလဲနိုင်ရေးအတွက်လဲသူကတိုက်တွန်းထားပါတယ်။တဘာဝတယံစာတက်ကရတဲ့ဝင်ငွေတွေကတီးတန့်တစုတဖွဲ့တဲ့အတွက်မဟုတ်ဘဲနိုင်ငံအတွက်အသုံးပြုနိုင်ဖို့အရေးကြီးတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းသွားတာပါ။တရားစတာဝင်ငွေတွေကိုအစိုးရကတဆင့်စီမံခန့်ခွဲခွင့်ရှိလာရင်ပြည်သူလူထုအတွက်အကျိုးရှိစေမှာဖြစ်တယ်လို့အမေရိကန်ခြေစိုက်စီးပွားရေးပညာရှင်ဦးကန်ထွန်းကရှုမြင်ပါတယ်
။အော်ရှိတာပါတရားပေါ့ပေါ့လေ။ဒါဆိုအဲ့ခါကျတော့အကုန်လုံးဝင်သမျှနိုင်ငံတော်ရဲ့ဘဏ္ဍာကိုရောက်လာမှာနိုင်ငံတော်အစိုးရရဲ့ဘဏ္ဍာကိုရောက်လာပြီးတော့ဒီဘဏ္ဍာအဲ့ရနေမှာနှိမ့်စင်အစိုးရဆက်တော်ဘဏ္ဍာပြင်ပြရတယ်လေ။ဆန္ဒရေးဝန်ကြီးဌာနဘယ်လုပ်ငန်းတွေဘလောက်ဝင်နေအကုန်လုံးဝင်ပြီးတပိုင်းအဲ့ဒါကိုပြန်ပြီးတော့ဒွန်ကြီးဌာနလိုက်အင်ဂျီတိုးတက်မှုလုပ်ငန်းစီမံကိန်းတွေဘယ်လိုသုံးဆွဲမလဲဆိုတာလေပြန်ပြီးခွဲဝေသုံးဆွဲတော့အဲ့ဒီစနစ်အောက်ကနေပြီးတော့ပြည်သူလူထုရတဲ့အကျိုးခံစားမှုရလာမှာဖြစ်ပါတယ်အခုကတော့အဲ့ဒါတွေအားလုံးဆုံးရှုံးနေတဲ့သဘောရှိပါတယ
်ကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ထောက်ပြထားတဲ့အတိုင်းပဲလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်တို့ကအဓိကရယူနေတဲ့တရားစတာဝင်ငွေတွေကိုပြည်သူတွေအကျိုးအတွက်အသုံးပြုနိုင်ဖို့ငြိမ်းချမ်းရေးရဖို့အရေးကြီးသလိုတပ်မတော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေကိုလည်းပြုပြင်ပြောင်းလဲနိုင်ဖို့လိုတယ်လို့စီးပွားရေးပညာရှင်ဦးကန်ထွန်းကထောက်ပြပါတယ်
။တပ်မတော်ထိန်းချုပ်တဲ့နေနေမှာဆိုဥပိုင်ကော်မတီကနေဥပိုင်ဆိုတာတပ်မတော်ကစီးပွားရေးလုပ်တဲ့ဟိုတဲ့အဖွဲ့အစည်းတစ်ခု။ဆိုအဲ့နှစ်ခုလုံးကလက်ရှိအနေထားအရဟိုနိုင်ငံတော်အစိုးရအုပ်ချုပ်မှုအောက်ကလွတ်နေတယ်ဥပိုင်ကော်မတီဆိုတာကျင်ပပုံမှန်အဖြစ်တာမန်စီးပွားရေးလုပ်ငန်းစစ်မှန်သမျှကအစိုးရလက်အောက်မှာရှိရမယ်နိုင်ငံတော်ရဲ့စင်စစ်ချုပ်ရဲ့စီးရင်တွေစစ်စစ်မှုအောက်ခံမှာတဘောကသူတို့စီးရင်တွေကိုကြည့်တွင်ရှိရမယ်ပြီးတော့အမျက်ခွန်ကိုဆောင်ရမယ်အဲ့ဒါတွေပေါ့လေအဲ့ဒါတွေအားလုံးကလက်ကင်းနေတာလက်ကင်းနေဆိုတာအစိုးရမျိုးရောမဝင်ဘူးဒီဥပိုင်ရဲ့ချူကြတဲ့ဖွဲ့စည်းမှုအခြေအနေကဒီစင်းစစ်ကဆက်လို့ရမရဘူးသူတို့စင်းနေဘလို့ဝင်လို့ဘလို့ထွက်မှမသိဘူးနောက်အမျက်ခွန်နဲ့မဆောင်ဘူးလို့အများကြီးဟိုတတ်မှတ်ထားကြတယ်ဆိုတော့အဲ့ဒါနိုင်ငံတော်အတွက်ဝင်ငွေဆုံးရှုံးမှုပဲ
တက်မတော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေရဲ့ဝင်ငွေကိုအစိုးရကစီးစစ်ခွင့်မရှိတာကြောင့်ဘလို့နစ်နာမှုတွေရှိနေပါသလဲဒီအကျိုးမြတ်တွေကဘယ်ကိုရောက်သွားပါသလဲဆိုတဲ့အပေါ်မှာတော့
ဒီငွေတွေကစစ်တပ်ရဲ့ရန်ပုံငွေတွေကိုပဲရောက်သွားတာစစ်တပ်ရံတွေရောက်သွားတော့ဒါတဲ့စစ်တပ်ရံတွေကဒီလိုမှဘလို့ဘလောက်ရောက်တယ်နှစ်ဆင်ဘလောက်ရောက်တယ်ဘလောက်တုံးတယ်ဆိုတာလေဟိုမသိတယ်တော့မသိနေတဲ့အတွက်တရားကဟိုပွင့်လင်းမြင်တာမရှိဘူးလို့ဆိုအောင်ပါဗောလေနော်အဲ့တော့ဒီဟာဟိုစူရောက်သွားတော့အချမ်းမြင့်တို့တရားကစစ်တပ်ကြီးကထင်မြင်ရစစ်တပ်ကြီးဖြစ်အောင်သုံးထုတ်ချက်နေတဲ့စစ်တပ်နဲ့ပစ္စည်းတွေဟိုတနည်းအားဆိုတော့တွေ့လိုက်ရပါတယ်။ကဘာမှာတခါတော့ဟိုဒီဆက်ရန်နေရာတွေတော့ထုတ်လုပ်ပြီးရောင်းချတော့မယ့်အနေအထားတွေဖြစ်နေတယ်။ဆိုတော့တရားကနိုင်ငံတော်ရဲ့ဟိုအုပ်ချုပ်မှာမရှိဘူး။ဒီဝင်ငွေတွေမှန်တယ်နိုင်ငံတော်ကသုံးနိုင်ငံမရှိဘူး။ထို့သူသူနဲ့ဆက်နေနေတဲ့အောက်ခြေတတ်တမိသားစုတွေကလည်းဘလောက်တိအကျိုးခံစားခွင့်ရတယ်ဆိုတာမသိရဘူးပေါ့လေ။အများကြီးကတော့သူတို့ကပုံမှန် ကလာပရမယ်ဒီဘောမှာဟိုကိုပိုင်းကော်မတီတွေဆိုရင်တော့တနေ့တခါဟလာဘလောက်အများကြီးရရှိအောင်ရိုးရိုးဘယ်နဲ့မဖြစ်ဘဲနဲ့တိုင်းပြည်သားတွေရောဟိုတယ်မှာအစုဝင်သားတဲ့ပုံစံတွေရောခွဲအများကိုခွဲဝေရပါတယ်ဒါတွေကပြည်သူလုပ်ငန်းတွေမှာဒါရှိရဲ့အဲ့ဒါတွေကလည်းလုံးဝမရှိရဲ့ဖြစ်တဲ့အတွက်ဒီဟိုအကျုံးရကိုအပြေးဝအောက်ခြေလူတွေကလည်းမခံစားဘူးတိုင်းပြည်ကလည်းမခံစားဘူးဆိုတော့သဘောရောက်တ
data regani tetwe pyan pi lo yauk tain pi upade so mo mu shi bo chang myet yee ya muwara ti ye chat mat pho a yee di ji lu de lu thauk pya tha ba de now tabawa tyan sa tat mya pwin lin myin ta mu pho saung yee a phwe eidi ne set le pu paw saung yee pi upade pyu pyin pyan le yee lou pho ko le tai twon tha ba de tamro la auk ka si bo yee lung ngan ji ri ko a so ya ne tamro cha ညီနိုင်ဆောင်ရွက်နိုင်ရင်တော့ရေတို့ပြည်လဲနိုင်တယ်လို့လဲစီးပွားရေးပညာရှင်ဥက္ကံထွန်းကအခုလိုထောက်ပြပြောဆိုပါတယ်ရှင
်အတိအခြေခံကပြောင်းလဲရမှာကဒီဥက္ကံကုမ္ပဏီကဒီခြေလမ်းမှုအခဏီလွတ်ပြီးတော့အများကြီးလူဒီဒီဆိုစီးပွားရေးလုပ်ငန်းမျိုးပြည်သူလူထုပါဝင်တဲ့တရုတ်ကျန်းတော်လကောက်ပြည်သူလူထုရဲ့စီးပွားရေးလုပ်ငန်းရှင်တော်ကောက်လုပ်နိုင်အောင်ဖန်တီးပြဖို့တာလုပ်ပါတယ်အခုချင်းနေရတော့တာမရှိဘူးဥပိုင်ကချုပ်ကင်တာနောက်တော့ဥပဒေရဒီဥပိုင်ကော်မတီကနိုင်ငံတော်ဆိုးရရဲ့လက်ရောက်မှာရှိပြီးတော့အခြားသောစီးပွားရေးလုပ်ငန်းများနေတူနော်ဆိုပြည်သူတို့ဒီအစီရင်ခံတာအမှန်တင်ပြမရှိဘူးတင်ပြမယ်စစ်ဆေးမှုခံရမယ်ဆိုတဲ့ဥပဒေပြင်ဆင်မှုလုပ်ဖို့လိုပါတယ်ဆိုတော့ဒါရီရဲ့လုံခဲပြီးကြည့်လိုက်မယ်ဆိုအခုနေထားရတော့ဒါလုပ်ဖို့ကမလွယ်တဲ့နေထားရှိပါတယ်အချို့သူရဲ့အနောက်မှာအဓိကတားဆီးကတော့ခြေကံဥပဒေကြီးဖြစ်နေတယ်။နိုင်ငံတော်ခြေဥပေါ်လေအဲ့ဒါကိုကိုပြင်ဆင်ဖို့လည်းလုပ်နေကြတော့လေဒါပဲချိန်ကာမှပြင်းမြောက်မယ်ပြင်းမြောက်မယ်ဆိုတာမရှိသေးဘူး။မသိရသေးဘူး။အဲ့တော့လောလောဆယ်မှာဟိုကြောင်းလဲမှုဆိုရင်နိုင်ငံတော်ဆိုးရနဲ့တက်မတော်နဲ့ဒီနိုင်ဆွေးနေပြီးတော့ဒါတွေကိုအဲ့ဒါဥပဒေမှာကြောင်းနေမှာနားလည်မှုယူပြီးတော့လုံးမရှင်နဲ့ဒါရေတို့ဖြစ်နေတော့ဒီရှိကတော့ဒီဥပဒေတရားလုံးကိုပြင်ဆင်မှသာလျှင်အချိန်ကြီးကြောင်းတော့မှာဖြစ်ပါ